မြန်မာနိုင်ငံ내ဆက်ဒေတာတွေမှာအခြေဆိုင်လှုပ်ရှားနေတဲ့ online ငွေလိမ်ကိန်းတွေကိုနှိမ်နင်းဖို့တရုတ်ဆိုးရအစင်မြင့်အရာရှိတယောက်ဒီကနေ့ပဲထိုင်း내ဆက်ကိုတွားရောက်ခဲ့ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကိုဒီကနေ့ရောက်လာတဲ့တရုတ်နိုင်ငံပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီး Mr. လျုံကျုံဟီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာထိုင်းအာဏာပိုင်တွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာပါ။အွန်လိုင်းရာဇဝတ်ကိန်းတွေနေနေရေးတရုတ်နဲ့ထိုင်းဆွေးနွေးတဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။တရုတ်နိုင်ငံပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးမစ္စတာလျူဆောင်ကြီးနဲ့အဖွဲ့ဝင်တွေဟာဇန်နဝါရီလ29ရက်နေ့မဲဆောက်မြို့ကိုရောက်ရောက်ချင်းမှာပဲတရုတ်အွန်လိုင်းလိမ်လည်ကိန်းတွေရှိရာမြန်မာနိုင်ငံမြဝတီမြို့ရွှေကုတ်ကိုဘက်ကိုမြင်လို့ရတဲ့ထိုင်းဘက်ချမ်းမန်တခရင်ကျေးရွာဘက်ကနေအွန်လိုင်းလိမ်လည်ကိန်းတွေရှိရာကိုတွားရောက်ကြည့်ရှုခဲ့တာပါတရုတ်ဝန်ကြီးကမြန်မာနိုင်ငံဘက်မြဝတီဘက်မှာပြိမိနေတဲ့တရုတ်နိုင်ငံသား160အမြန်လွတ်မြောက်ဖို့ကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်တရုတ်ဝန်ကြီးနဲ့အဖွဲ့ကိုတက်ခရိုင်ရဲမှူးမစ္စတာဆမ်မစ်အေကမွန်ကလက်ခံတွေ့ဆုံခဲ့ပြီးနေကြားဆောင်တက်ကလုံခြုံရေးယူပြီးမြန်မာနယ်စပ်ဘက်ကိုတွားရောက်ပြသခဲ့ပါတယ်။တရုတ်ပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးမဲဆောက်ဆင်းလာနဲ့ပတ်သက်ပြီးထိုင်းရဲကျုပ်ထက်ချိုင်းဖက်တနီလာဘက်ကတော့အခုလိုပြောဆိုသွားပါတယ်။အခုလိုမျိုးတရုတ်ကိုယ်စားလှယ်အဖွဲ့နဲ့အစည်းအဝေးကတော့ရှုပ်ထွေးမှုမရှိပါဘူး။အွန်လိုင်းလေလေခိုင်းနေနှိမ်နင်းရေးဆက်လက်လှုပ်ဆောင်သွားဖို့အပါအဝင်အရေးပါတဲ့အချက်လက်တွေကတော့မဲဆိုင်ကနေမြဝတီအထိလေလေခိုင်းနေရဲ့ဆက်သွယ်ရေးလမ်းကြောင်းတွေကိုအလုံးစုံဖြတ်တောက်ပစ်ဖို့နဲ့ဖမ်းမိတဲ့တရုတ်နိုင်ငံသားတွေကိုထိုင်းတောင်တွေထဲမှာမထားဘဲတရုတ်ဘက်ကိုဓာတ်ရိုက်လွှဲပြောင်းပေးဖို့တွေကိုပါဆက်လက်ဆွေးနွေးနေတယ်လို့ဆိုပါရယ်။တရုတ်ဝန်ကြီးဟာBGF တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြနေပေမဲ့ထိုင်းရဲချုပ်ကတော့အတိမပြုတ်နိုင်သေးကြောင်းညှင်းဆုပ်သွားခဲ့ပါတယ်။စစ်ကောင်စီရဲ့လက်အောက်ခံနယ်ကြားဆောင်တပ် BGF ဩဇာထိန်းချုပ်မှုအောက်မှာရှိတဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းကိုဦးဆောင်နေတဲ့ရထိုက်ကုမ္ပဏီစိုက်ပုတ်တက်ထားတဲ့စီမံကိန်းမှာကာစီနိုလောင်းကစားစတဲ့လုပ်ငန်းတွေလုပ်ကင်ဖို့အဆောက်အဦပေါင်းရာနဲ့ချီရှိနေတာကိုလည်းမြင်တွေ့သွားခဲ့ပြီးကြားဖြတ်လုပ်ငန်းတွေအပါအဝင်ဒီစီးပွားရေးလုပ်ငန်းတွေဒီလောက်ကြီးထွားလာတာကိုဝန်ကြီးကအံ့ဩခဲ့ရတယ်လို့လည်းဆိုပါတယ်။ဒီနေ့အပိုင်းခြားတဲ့အတွင်းမှာမြောက်ရီဘက်ကအွန်လိုင်းလေလေခိုင်းတွေဟာအစမတန်ကြီးထွားကျယ်ပြန့်လာတယ်လို့ထိုင်းတဲ့ကြားကိုဖြတ်ပြီးတရားမဝင်လန်းတွေကနေမြန်မာဘက်ကိုသွားကြတဲ့နိုင်ငံသားတွေလည်းများလာခဲ့ပေမဲ့ထိုင်းဆိုရဘက်ကလည်းဖမ်းဆီးနှိမ်နှင်းမှုတွေတိတ်မလုံနိုင်ခဲ့ပါဘူး။အခုဆိုရင်ထိုင်းနေလဲအွန်လိုင်းလေလေခိုင်းရဲ့တားကောင်တွေဖြစ်ခဲ့ရပါတယ်။တရုတ်ဆောင်ဝမ်ရှင်လူကုန်ဦးခံရတဲ့ဖြစ်ရပ်အပြီးမှာတော့ထိုင်းနဲ့နိုင်ငံတကာကမြဝတီဘက်ကကြားဖြန့်အွန်လိုင်းလေလေခိုင်းတွေကိုအာရုံစိုက်လာတဲ့အတွက်ဒီရက်ပိုင်းမှာပဲမြဝတီဘက်ကကြားဖြန့်လေလေခိုင်းတွေဟာဖျားသုံးစုဘက်ကိုရွှေ့ပြောင်းအခြေချထားတယ်လို့လည်းဖျားသုံးစုဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်။